င်္ဂလားဒေ့ရှ်နိုင်ငံမှာ1982ခုနှစ်လွတ်လပ်ရေးအတွက်ပါကစ္စတန်နိုင်ငံနဲ့ဖြစ်ပွားတဲ့စစ်ပွဲတွင်လူတွေကိုပြန်ပေးဆွဲမှုတပ်ဖြတ်မှုတွေနဲ့ဆက်နွယ်ပြီးထိုက်တန်အစ္စလမ်ပါတီရဲ့ခေါင်းဆောင်တူကိုအထူးစစ်ရာဇဝတ်ခုံရုံးကတည်ထောင်အဖြစ်ပေးလိုက်ပါတယ်။ဂျမာအီအစ္စလာမီပါတီရဲ့အထွေထွေတွင်းရေးမှုဖြစ်သူအသက်65နှစ်အရွယ်အလီအာဆန်မိုဟာမက်မူဂျာဟစ်မှာအပြစ်ရှိကြောင်းတက္ကသိုလ်တရားရုံးကဗိုလ်ထုနေမှာဆုံးဖြတ်ခဲ့တာပါ။ပညာတတ်တွေကိုညှဉ်းပန်းနှိပ်စက်မှုပြန်ပေးဆွဲမှုတပ်ဖြတ်မှုတွေအပါအဝင်အမှုပေါင်း9မှုနဲ့တရားဆွဲဆိုခဲ့ပြီး9မှုမှာတော့တန်တရားဖြစ်စရာမရှိအောင်တတ်သိပြနိုင်ခဲ့တယ်လို့လည်းတရားလိုရှင်းတွေကပြောပါတယ်။အမှု9မှုနဲ့3မှုကတည်တံ၊2မှုကတတ်တကျွန်းနဲ့နောက်တစ်မှုကထောင်နဲ့ငါးနှစ်အပြစ်ပေးခံခဲ့ရတယ်လို့လည်းပြောပါတယ်။တရားသူကြီးရဲ့စီရင်ချက်ကိုကြားခဲ့ရပြီးတော့နောက်မှာတော့တရားမျှတမှုမရှိတဲ့အကြောင်းသူကတရားခွင်မှာအော်ရိတ်ခဲ့တာပါ။ဆရာဇွမှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြစ်ဒဏ်စီရင်တာဒီသတင်းပတ်တဲ့ဒါဒုတိယအကြိမ်ဖြစ်ပါတယ်။ဂျမာအီအစ္စလာမီပါတီရဲ့ဘာသာရေးခေါင်းဆောင်အသက်90ရွယ်ဂူလန်အဇမ်ကိုလည်းစစ်တွင်းချရက်ဆက်ချင်းချုပ်တဲ့လိုရက်တွေအတွက်တင်းလာနေမှာတော့ကပဲထောင်နဲ့အနှစ်90ချမှတ်ခဲ့တာပါ။အစ္စလာမ်ဝါဒီနိုင်ငံရေးပါတီခေါင်းဆောင်တွေကိုအထူးဆရာဆွေးခုံရုံးကအပြစ်ပေးအရေးယူခဲ့တာဒီနှစ်ဆန်းကစလို့ဒါဆိုရင်6ဦးအထိရှိနေပါပြီ။